ဂျပန်နိုင်ငံကပျက်စီးသွားတဲ့ဖူကူရှိမာဓာတ်အချိနျူကလ িয়ার တအားပေးစယုံကနေတန့်စင်ပြည်သားရေဒီယိုတက်တိကျရေစိုးတွေကိုပင်လယ်ထဲဆွန့်ထုတ်လိုက်တဲ့အပေါ်တရုတ်အစိုးရရဲ့စိုးရင်ပူပန်မှုတွေကိုတရုတ်ကျွမ်းကျင်သူတွေနဲ့တွေ့ဆုံပြီးတော့ရှင်းလင်းတင်ပြခဲ့တယ်လို့ဂျပန်ကပြောပါတယ်။အနုမျိုးတပ်ပေါင်းဖိုထက်ကရေစိုးတွေပင်လယ်ထဲပြန်လည်ဆွန့်ထုတ်ခဲ့တဲ့အပေါ်ငါဖမ်းလုံငါအုပ်စုတွေနဲ့အထူးသဖြင့်တရုတ်နဲ့အိန္ဒိချင်းတိုင်းပြည်တွေကကန့်ကွက်နေကြတာဖြစ်ပါတယ်။တရုတ်နိုင်ငံကတော့ဂျပန်နိုင်ငံကတင်ပို့တဲ့ပင်လယ်စာအားလုံးကိုကန့်သက်သားမြစ်ထားပါတယ်။ဒီလိုရကြောင့်တရုတ်ကိုတင်ပို့နေတဲ့ဂျပန်ကကမာမွေးမြူရေးသမားတွေအတွက်ကိုထိခိုက်နေရတာပါ။တအားပေးစက်ရုံကရေဆိုးတွေကိုကြိုတင်စီစဉ်ထားတဲ့အတိုင်းပင်လယ်ထဲဘလို့ဆွန့်ထုတ်ခဲ့တယ်လဲဆိုတာသိပ္ပံပညာအခြေပြုပြီးတော့ရှင်းလင်းတင်ပြခဲ့တယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။တရုတ်နိုင်ငံအရှေ့မြောက်ဘက်ကဒိုင်လျန်မြို့မှာနှစ်နိုင်ငံကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။2017ခုနှစ်ကငရင်နဲ့ဆူနာမီရေလိုင်းကြီးတွေကြောင့်ဖူကူရှိမာဓာတ်အားပေးစက်ရုံကဓာတ်ပေါင်းဖို3ခုထိခိုက်ပျက်စီးခဲ့ရတာဖြစ်ပါတယ်။